စပိန်နိုင်ငံမှာတော့ဗုဒ္ဓဘူးနေ့တနေ့တည်းမှာလည်းလူပေါင်း950သေဆုံးသွားတဲ့အတွက်တရက်တွင်းသေဆုံးမှုအများဆုံးစံချိန်သစ်တင်သွားခဲ့ပါပြီ။စပိန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးရသူစုစုပေါင်းကလည်း1000ကျော်သွားပြီဖြစ်ပါတယ်။စပိန်အရေးပေါ်ဌာနအကြီးအကဲဖာနန်ဒိုဆိုင်မန်ကတော့ဒီရောဂါဖြစ်ပွားသူ1000ကျော်အထိဖြစ်လာချိန်မှာပဲနိုင်ငံတော်ဝန်ရောဂါပြန့်ပွားမှုနှုန်းကအတိုးအလျှော့မရှိတည်ငြိမ်နေတယ်လို့ချက်သပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မတ်လ25ရက်နေ့အထိယောဂပြန့်ပွားမှုကနေ့စဉ်20ရာခိုင်နှုန်းတက်နေရကနေအခု17ရာခိုင်နှုန်းအောက်ကိုရော့ကျလာတာတွေ့ရတဲ့အတွက်ဒေသခံတွေကိုယ့်အိမ်မှာကိုနေဖို့အမိန့်ထုတ်ထားတာဟာအလုတ်ဖြစ်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။